အင်ဒိုနီးရှားနိုင်ငံကဘာလီဘုံခွဲသူတွေနဲ့တခြားစစ်သွေးကြွတွေယုံကြည်လေးစားတဲ့အစ္စလမ်ဘာသာရေးခေါင်းဆောင်အူဘကာဘာရှီယားကိုအင်ဒိုနီးရှားနိုင်ငံကပြန်လွှတ်ပေးလိုက်ပါတယ်။သူ့ရဲ့အဆောင်ရောက်ယူဆတွေကိုစွန့်လွှတ်မယ်ဆိုတဲ့အချက်ကြောင့်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကသူ့ကို1095နဲ့ချမှတ်ထားရကနေရှော့ပေးပြီးတော့ပြန်လွှတ်ပေးလိုက်တာဖြစ်တယ်ဆိုပြီးတော့သူ့ရဲ့ရှေ့နေတွေကဒီကနေ့မှအတိအပြုပြောကြလိုက်ပါတယ်။ဆိုရအာနာပိုင်နေအနေနဲ့ဘာသာရေးခင်းလွှတ်ရမယ်ဆိုတဲ့ယူဆအပေါ်မှာသူ့ဘက်ကလက်ခံမှုညှင်းဆန်နေတာကြောင့်သူ့ကိုအရင်ကတော့ပြစ်ဒဏ်ကနေလွှတ်ပေးလို့မရခဲ့ပါဘူး။အဘူဘကာဘာရှီယားကသူသားလျင်ဘုရားသခင်နဲ့ပြန်လည်ဖြည့်ဆို့နိုင်တဲ့သူတဦးတည်းဖြစ်ပြီးတော့အင်ဒိုနီးရှားနိုင်ငံအနေနဲ့လည်းအစ္စလာမ်ဥပဒေနဲ့အုပ်ချုပ်သင့်တယ်ဆိုပြီးတော့အခိုင်အမာပြောကြားခဲ့တာပါ။အင်ဒိုနီးရှားနိုင်ငံမှာလာမယ့်ဧပြီလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးတာတွေလှုပ်လာနေချိန်မှာပဲအခုလိုမျိုးသူ့ကိုလွှတ်ပေးလိုက်တာဖြစ်ပါတယ်။သမ္မတဝီဒိုရိုနဲ့အပြန်ရွေးချယ်ခံမဲ့အတိုက်ခံခေါင်းဆောင်တွေကဘာရှီယားဟာအစ္စလာမ်ဘာသာဝင်ဆစ်စစ်မဟုတ်ဘူးဆိုပြီးတော့တိုက်ခါချတိုက်ခိုက်ပြောဆိုနေကြတာဖြစ်ပါတယ်။အစ္စလာမ်နိုင်ငံရဲ့ပါရီဥက္ကဋ္ဌနဲ့သမ္မတဝီဒိုရိုရဲ့ရွေးကောက်ပွဲအောင်နိုင်ရေးကြံပေးဖြစ်တဲ့ရှေ့နေယူစရောမဟန္ဒရာကတော့သူ့အနေနဲ့ဘာရှားကိုထောင်နဲ့ချမှတ်ထားတဲ့ပတ်သက်ပြီးတော့သမ္မတဝီဒိုရိုစီကိုတင်ပြခဲ့တယ်ဆိုပြီးတော့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါခင်ဗျာ။